စစ်ရေးတင်းမာနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်စေဝါနဲ့စားနပ်ရိက္ခာရရှိနိုင်ဖို့အရင်ကထက်ပိုးပြီးတော့ခက်ခဲလာနေတဲ့အပြင်ကိုယ်တိုင်လည်းမစိုက်ပျိုးနိုင်ကြတော့လို့ဒေသခံတွေပို့ပြီးတော့ကြက်တဲလာနေတယ်လို့ကရင်နီတုခွင့်ရေးအဖွဲ့ဒါရိုက်တာက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီစားနပ်ရိက္ခာရရှိနိုင်မှုဟိုလမ်းကြောင်းတွေပိတ်ဆို့တာတွေပေါ့နော်ပိုများလာတယ်ပိုတော့မှစစ်ကောင်စီကနေပိုတော့မှလောက်လာတာလည်းတွေ့ရတယ်နောက်တစ်ချိန်ထဲမှာပဲကျွန်တော်တို့ဒီ data မှာလည်းနိစနာရိက္ခာကလည်းကျွန်တော်ဆက်ပြုတ်နိုင်တဲ့ area ကလည်းအရင်နေ့ဆက်ပြုတ်နိုင်မှုကလည်းကျဆင်းတော့ပေါ့နော် area လည်းနေပါတယ်25ရာခိုင်နှုန်းပဲကျွန်တော်တို့စိုက်နိုင်တော့ပေါ့နော်ပုံမှန်စိုက်နေချဟိုရာခိုင် OE ဆက်ဤကပေါ့နော်ပြီးတော့လည်းဒီ site ဤကကျတဲ့အပြင်ထွန်းတော့လည်းကျတော့ပေါ့နော်အာနောက်ဆစ်ရှောင်းတဲ့လူလည်းပုံများလာတယ်ဆိုတော့ဒီနုခုမှာတော့တော်တော်လေးစနရိက္ခာကျတဲ့ပုံရှိလာတယ်ပေါ့
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားအခုချိန်ထိဇက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီတပ်တွေကတရွာပြီးတရွာထိုးစစ်ဆင်ဝင်ရောက်တက်ဆွဲတာနယ်မြေရှင်းလင်းရေးဝင်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာနေအိမ်တွေမိရှုဖျက်ဆီးနေတာမျိုးတွေကြောင့်အတော်များများကအိုးအိမ်မဲ့ဖြစ်နေကြရပါတယ်သိမ်းနှက်ချီတဲ့ဒေသခံတွေဟာအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတင်းရှောင်နေကြရဆဲဖြစ်ပြီးအခုဆိုရင်နေရက်ကိုမပြတ်နိုင်ကြတာလဲသုံးနှစ်ထဲရောက်လာပါပြီလက်ရှိမှာကွန်ဆေးနှုံးတွေကအဆမတန်မြင့်တက်နေပြီးအရင်ကစံတအိတ်ကို3000ခွဲလောက်ပေးရတဲ့စံတွေကအခုလက်ရှိ6000ခွဲလောက်ပေါက်ဈေးရှိနေတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်ဝင်ငွေမရှိတဲ့စစ်ဆောင်တွေအတွက်တော့စီစံစားစတဲ့စားနပ်ရိက္ခာတွေဝယ်ချမ်းနိုင်ဖို့အတော်လေးကိုအခက်အခဲတွေ့နေတာပါဒါအပြင်စစ်ပြေးဒုက္ခသည်စခန်းတွေမှာသက်ကြီးရွယ်ဦးတွေကလေးငယ်တွေအပြင်ကိုဝင်ဆောင်မိခင်တွေပါတင်းရှောင်နေကြတာဖြစ်လို့သူတို့အတွက်ကျမ်းမာရေးဆောင်ရှောက်မှုလုံမပေးနိုင်တဲ့အပြင်စေဝါရရှိနိုင်ဖို့ကလည်းတိတ်ကိုခက်ခဲလာနေတယ်လို့လည်းကိုပညာကပြောပါတယ
်။အထူးပြုမိခင်တဲ့ကလေးတွေနော်တကျွရဲ့အိုတွေအတွက်ကကျွန်တော်အစာဟာရတွေပြတ်တောက်မှုတွေကြုံရတယ်။နောက်ပြီးတော့မှဟိုမိခင်ရဲ့ကိုယ်ကိုဆောင်ရွက်လို့အားတဲ့ကျွန်တော်တို့စေဝါပိုင်းဆိုင်ရာဘာကကွယ်စည်းတွေပဲပြောပေါ့နော်။အဲ့ဒီပုံမှာလက်လိုက်မင်းမှုကပိုခက်ခဲလာတော့ပေါ့နော်။အရင်တော့မှအော်နည်းနည်းပါလေးကျွန်တော်တို့ရှိတဲ့လမ်းကြောင်းနဲ့ဟိုကကွယ်စေးထူလို့ရရတယ်ပေါ့နော်ခုနကခါနဲ့ထူစားကြတော့ပါအခုနောက်ပိုင်းလောကကိုတလနလအခုဆို3လထဲတော့ဝင်သွားရုံပေါ့နော်ကျွန်တော်တို့ကကွယ်စေးကိုတော့ထိုးနိုင်တဲ့အနေထားတွေမရှိတဲ့ပုံစံမျိုးကျွန်တော်ကြုံတွေ့နေရပါတယ
်ဒီမော့ဆိုးမြို့နယ်စစ်ပြေးဒုက္ခသည်တူကတော့အရင်နှစ်တွေကရေရှည်အတွက်စားနပ်ရိက္ခာတွေတူလောင်ထားနိုင်ပေမဲ့အခုချိန်မှာတော့ခက်ခဲကြက်တဲလာပြီလို့ပြောပါတယ်
စားရင်ဆိုရင်တော့အတော်လေးကိုဖြစ်ခဲ့ပါတယ်အခုကအရင်နှစ်မှာကလည်းတချို့ကလုံးလုံးလုံးနိုင်ကြပြေးတယ်ဒါပေမဲ့ဒီနေ့ကမလုံးနိုင်အရင်နှစ်တူထားတဲ့ဟာတွေလည်းနည်းနည်းပါးပါးတချို့ရှိကြတယ်တချို့လည်းအလုံးမရှိတော့ကြတော့မတူထားနိုင်တဲ့လူလည်းမတူထားနိုင်ကြဘူးပေါ့နော်အလူရှင်တွေကိုပဲနီခိုရတဲ့မိသားစုတွေလည်းအများကြီးဆိုတော့စားတော့တော့အတော်လေးဖြစ်ခဲ့မှာပဲအခုကလည်းတိုက်ပွဲကသူတို့နဲ့တဖြည်းဖြည်းပုံနီးကလာတော့ရှိရှောက်ဒီထက်ပိုခက်ခဲဖို့ပဲရှိတယ်နောက်တစ်ခုကကုန်ပစ္စည်းကဝင်လာဖို့လမ်းကြောင်းလည်းအရန်ခက်ကုန်ပြီလေဘယ်လမ်းကြောင်းနဲ့ပဲဖြစ်ဖြစ်ဝင်လာလို့အဆင်မပြေတော့ကြတော့အသာသာတော့တဖြည်းဖြည်းနဲ့ခက်ခဲဖို့ပဲရှိမှာပဲ
စစ်ပြေးဒုက္ခတဲ့အတော်များများကတောတောင်တွေထဲနဲ့နိစ္စရာရွာတွေကဆွေမျိုးသားချင်းတွေရဲ့အိမ်တွေဖုန်ကြီးကျောင်းတွေမှာခိုလုံနေကြရတာပါတောတောင်တွေပုံခိုနေရတဲ့သူတွေအတွက်လဲစားရည်တောက်ရည်အကူအညီရောက်ရှိနိုင်မှုကအလွန်နှေးပါနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်